မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်မှာကုန်ထုတ်လုပ်ငန်းတွေအတွက်မြန်မာအလုပ်သမားတွေကို MOU စာချုပ်နဲ့တရားဝင်ခေါ်ယူဖို့တရုတ်အစိုးရကလက်ခံလိုက်တာပါ။မြန်မာဘက်ကအလုပ်သမားတွေစေလွတ်ဖို့အတွက်နှစ်နိုင်ငံနားလည်မှု MOU စာချုပ်ကိုလက်မှတ်ရေးထိုးလိုက်ပြီလို့လည်းမြန်မာအလုပ်သမားရေးရာတာဝန်ရှိသူတို့က VOA ကိုအတည်ပြုပါရယ်
။တရုတ်ကတော့ကျွန်တော်ယူနန်ပြည်နယ်တွေကဒဲဟုံပြည်နယ်ဖွဲပေါ့။အဲဒီမှာရှိတဲ့စာမှုစုံကိုအဲကျွန်တော်တို့မြန်မာလူ့သမားတွေလာလို့ပို့ဆိုပြီးတော့သူတို့နဲ့အဲကျွန်တော်တို့ဒီစံပြနယ်အစိုးရနဲ့ MOU ထိုးပြီးပါဒီတီဝင်းဒီစာဆိုင်ရာကိစ္စရက်ဒီအနိုင်ငံဘူးလက်မှတ်ကိုင်ဆောင်မှုဆိုင်ရာကိစ္စရက်ဒီအဒါတွေကတော့ process ကိုအနိုင်ရဖို့မှာဖြစ်ပါလေပြောရရင်တော့ဒီတရုတ်နိုင်ငံမူဝါဒအရာကလည်းဒီဘိုးအစိုးရကထုတ်တန်ထားတဲ့တီဝင်းခွင့်နဲ့ဗီဇာစံတမ်းမှုဆိုင်ရာ passport အတူတူဆိုင်ရာတွေကအောက်ပြည်နယ်ကွဲတွေမှာလုပ်နိုင်ကုန်မရှိဘူးအဲ့တော့ဘိုးအစိုးရရဲ့သဘောထားနဲ့သူတို့ရဲ့အတူတူချဲသဘောတူညီမှုကပို့ပြီးတော့အခက်အခဲကြတယ်လို့ဒီလိုပဲပြောရမှာဖြစ်ပါတယ
်မေလာဇန်းမှာမြန်မာကိုယ်စားလှယ်အဖွဲ့ကတက်ဟုံးပြည်နယ်ကိုသွားပြီးတာဝန်ရှိသူတွေနဲ့အသေးစိတ်အချက်အလက်တွေကိုဆွေးနွေးဖို့ရှိပါတယ်။ဒီဆွေးနွေးပွဲတွေပေါ်မှာမူတည်ပြီးလုံသားစေလွတ်မဲ့အစီအစဉ်အနည်းနဲ့အမြန်ဖြစ်လာလိမ့်မယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံသားတွေဟာတရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာတရားဝင်အလုပ်လုပ်ခွင့်မရှိဘဲယာယီနေထိုင်ခွင့်နဲ့နှစ်ပေါင်းများစွာအလုပ်လုပ်နေကြတာပါ။ရက်လွန်နေထိုင်တာတွေ၊နေဆက်ဖျက်ကျော်တာတွေကြောင့်တရုတ်နိုင်ငံမှာအချင်းကျသူတွေလည်းအများအပြားရှိပါတယ်။မကြသေးခင်ကယူနန်ပြည်နယ်ရင်းကျန်းမြို့ကအထယ်ကျုပ်ဆက်ယုံနှစ်ခုမှာမြန်မာအလုပ်သမားတထောင်ကျော်ကအခွင့်အရေးတချို့ရဖို့ဆန္ဒပြတောင်းဆိုခဲ့ပါတယ်။အလုပ်ရှင်တွေကတောင်းဆိုချက်တွေကိုမလိုက်ရောပဲအလုပ်သမား200လောက်ကိုနေရက်ပြန်ပို့လိုက်ပါတယ်။မြန်မာနိုင်ငံအလင်းသစ်အလုပ်သမားသမဂ္ဂများအဖွဲ့ချုပ်အပါအဝင်ပြည်တွင်းကအလုပ်သမားရေးရာအဖွဲ့အစည်းတွေကတရုတ်ရောက်မြန်မာအလုပ်သမားတွေရဲ့အခြေအနေတွေကိုစောင့်ကြည့်နေပြီးတရားဝင်အလုပ်လုပ်ကိုင်ခွင့်နဲ့အတူအလုပ်သမားအခွင့်အရေးတွေအပြည့်အဝရဖို့မျှော်လင့်ကြောင်းလည်းပြောကြပါတယ်ခင်ဗျာ။